ဒီကနေ့မလ25ရက်နေ့မှာမြန်မာနိုင်ငံတဝန်းဆန္ဒဖော်ထုတ်မှုတွေဖြစ်ပေါ်ခဲ့ပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တေဆုံးသူတွေရှိခဲ့တယ်လို့ဖမ်းဆီးခံရတာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာတော့ဆန္ဒပြသပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တေဆုံးခဲ့တယ်လို့တောင်ကြီးမြို့ကတဦးကပြောပါတယ
်။အခုလောလောဆယ်ကတော့၄ယောက်ပေါ့နော်၄ယောက်ထိသွားတယ်တယောက်ကတော့ hand shot ပေါ့နော်တယောက်ကတော့ဟိုဟာကြီးပေါက်ပြီးငါဟိုဟာဖြစ်သွားတယ်ကိုယ်လိုလိုကျတော့အဲ့ဒီသူအနောက်မြို့ပတ်လမ်းဘက်မှာပြင်သွားပြင့်နေတာပေါ့နော်။နည်းနည်းအကျန်းဖက်နေတဲ့ဘက်တွေမှာအနောက်မြို့ပတ်လမ်းဘက်တွေမှာအာတယောက်ကတော့ဒီဆုံးသွားတယ်။နောက်တယောက်ကတော့ confirm တော့မဖြစ်သေးဘူး။ဒါပေမဲ့ဟိုအခြေအနေမကောင်းဘူး။ဟိုသူကကြီးပေါက်သွားတယ်ဆိုတော့အခြေအနေတော့မကောင်းအဲ့ဒီဟာတော့ဟို confirm တော့မဖြစ်သေးဘူး။တယောက်ကတော့ confirm ။ဒါပေမဲ့တိုင်းငယ်တပိတ်ကချုပ်ခွင့်ပြီးတော့တောက်လျှောက်သူတို့အဲ့မှာကန္တာမြို့မှာဘက်တွေပြစ်တယ်အဲ့ဒီဘက်တွေဝင်ပြပါအောက်အဲ့ဒီ၃လမ်းစုံတွေရောက်နေတယ်အဲ့လိုမျိုးတွေပေါ့နော်သူတို့အနောက်ဘက်တောက်လျှောက်နောက်မြို့ဘက်လမ်းတောက်လျှောက်ပြီးတော့ဝင်နေတာပေါ့
မနေ့မှလ24ရက်နေ့ညနေပိုင်းမှာစကိုင်းတန်းရွှေဘိုခရိုင်ခင်ဦးမြို့မှာရက်ွက်ကင်းဆောင်နေသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကလာရောက်ဖမ်းဆီးသွားပြီးမြို့ကနေကပြန်တောင်းဆိုတဲ့အတွက်ပြန်လွတ်ပေးခဲ့ပေမဲ့ဒီကနေ့မနေ့ပိုင်းမှာတော့ခင်ဦးမြို့ပေါ်မှာပြစ်ခတ်တာတွေလုပ်လို့ဒဏ်ရာရတာတွေရှိခဲ့ပြီးမြို့ကန်တွေကနှိဆက်ရရွာတွေစီမှာထွက်ပြေးခိုလုံနေရတယ်လို့ခင်ဦးမြို့ကန်တဦးကပြောပါတယ်
။ခင်ဗျားကသုံးဦးရှိရဲ။ဒါမဲ့ဟိုဒါတည်ပြနိုင်မောအင်းတည်ကြ။ဒီထွက်ပြေးလာတဲ့လူတွေကတော့တော့မြို့ထဲမှာထက်ထိခိုက်တဲ့အရမ်းမှုတွေရှိနေရဲ။အဲသူကတော့၅ဦးရှိကိုပြောရဲ။ဒါမဲ့ဒီဒီ AI လက်ကိုထံရတဲ့သူကတော့စေကူတာမှုခံနေတယ်ခုံချောင်းထဲမှာရေဝကူတာနေခံနေတယ်ဒီမှာသူကဟိုဒါရောက်ခွင့်ပြုမှုတွေဆက်နေတယ်။အဲလိုတော့ခွင့်ခံလိုက်ရတာကြည့်ကြရဲ။ကံရပြလက်ပြလို့နေပါဆန်ရတယ်လို့ပေါ့အဲ့လိုတော့ဆန်ခံလိုက်ရတယ်ဟုတ်ကဲ့မိုးကတော့ညဝင်နေလို့ရှောင်ပြီးဘေးနားရပါရင်သွားရောက်ခိုးလို့နေရပြီပေါ့
ဒါအပြင်မော်လမြိုင်မြို့မှာလည်းဆန္ဒဖော်ထုတ်သူတွေကိုပြစ်ခတ်ဖြုတ်ခွင်းတာကြောင့်ဒဏ်ရာသူတွေရှိခဲ့ပြီးလူ20တဲ့မနေ့ဖမ်းဆီးခံခဲ့ရတယ်လို့မော်လမြိုင်မြို့ကတဦးကလည်းပြောပါတယ
်မနေ့ကပြစ်ကြတော့ကျောင်းသားလေးတွေကဟိုလူမှုရန်ရပ်ဖွက်ဆိုတော့ပြည်တယ်ဈေးနောက်ပိုင်းမှာလေအဲ့ဒီဘက်ကိုပြေးဝင်ကြတော့အဲ့ဒီမှာသူတို့လိုက်ခါတော့နော်အခုဒီတရားဆုံး16ရောက်တော့ပါတော့ပြောတယ်16ရောက်တော့ပါတော့ပါတော့အခါကျတော့ကျန်တာကျန်တာလည်းအဲ့ဒီရပ်ကွက်မှာပြင်းပြီးတော့ဆိုင်ကနေအုပ်စုကသူတို့တခြားနေရာနေဌာနပြန်ပြရေးပေါ်လေးပြန်ခေါ်ထုတ်တော့ရဲတွေပြန်ခေါ်ထုတ်တော့အခုတော့အဲ့ဒီမှာပြင်းပြီးနေတဲ့ဒီလိုလို့ပါပြီလမ်းမကြီးမှာတော့9နဲ့6နဲ့တော့လမ်းပိတ်ထားတယ်တခါဒီဘက်ကပြေဆုံးတော့မရှိဘူးပြေဆုံးမရှိမနေ့ကဆိုရင်3ယောက်ထိတယ်ပေါ့နော်တယောက်ကစီစင်းနေစီတော့2ယောက်လား3ယောက်လားဒီလိုသာပါကြည့်ရပါလား
ကချင်ပြည်နယ်မုံညင်းမြို့မှာလဲဆန္ဒဖော်ထုတ်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းတာကြောင့်တဦးသေဆုံးပြီး3ဦးတည်းမနေ့ဒဏ်ရာရခဲ့တယ်လို့မုံညင်းဒေသခံတွေကပြောပါတယ်မန္တလေးမြို့မှာလဲလက်နက်ကင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်မနေ့ညကစစ်ကြောတက်လူငယ်တဦးသေဆုံးခဲ့ပါတယ်စစ်ကောင်စီစန့်ကျင်ဆန္ဒဖော်ထုတ်တာတွေကြောင့်သေဆုံးသူ300နီးပါးရှိလာပြီးဖမ်းဆီးခံရသူကလည်း 2,000 ကျော်ရှိနေတာပါမနေ့မှလ24ရက်နေ့မှာတော့ဖမ်းဆီးထိန်းသိမ်းထားသူ900ဝန်းကျင်လောက်ကိုပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ